မလက်ကရေလက်ချအနေစင်ကာပူနိုင်ငံရဲ့အရှိတ်ကမှာအမေရိကန်ရေတပ်ဖြစ်တဲ့မော် USS Joyce McKay နဲ့ကုန်တင်မော်တစင်းတို့တိုက်မိခဲ့ပြီးတဲ့နောက်အမေရိကန်ရေတပ်သား10ဦးပျောက်ဆုံးနေပြီး5ဦးထိခိုက်ဒဏ်ရာရထားတဲ့အကြောင်းထုတ်ပြန်ထားပါတယ်။အမေရိကန်ရေတပ်ဖြစ်တဲ့မော်နဲ့ Liberia အလန်တင်တင်မော် Elnick MC တို့ဒေသစံတော်ချိန်မနက်ပိုင်း6:20မိနစ်လောက်မှာတိုက်မိခဲ့တာဆိုအမေရိကန်ရေတပ်အမှတ်ခွန်တပ်ဖွဲ့ကဒီကနေ့တနင်္လာနေ့အစောပိုင်းမှာကြေညာချက်ထုတ်ထားပါတယ်။အမေရိကန်ရေတပ်ရဲ့ USS Joyce McKay ဖြစ်တဲ့မော်ကပုံမှန်ဆိုင်ရွက်နေကြဖြစ်တဲ့စင်ကာပူစစ်ကမ်းကိုစိုက်တက်ဖို့ဥတီခုံပေါင်းချိန်မှာအခုလိုတိုက်နေတာပါဖြစ်တဲ့မော် USS Joyce McKay ကပျက်စီးသွားတယ်ဆိုကြေညာချက်မှာဖော်ပြပါတယ်ဒါပေမဲ့စင်ကာပူစစ်ကမ်းကိုတော့ဥတီခုံပေါင်းနိုင်ခဲ့ပါတယ်အမေရိကန်ဖြစ်တဲ့မော်နဲ့တိုက်မိခဲ့တဲ့ Elnick ဂုံတင်တင်မော်လည်းပျက်စီးခဲ့ပေမဲ့တင်မော်သားတွေတော့ထိခိုက်ဒဏ်ရာရမှုမရှိဘူးဆိုစင်ကာပူပင်လယ်ရေကြောင်းနဲ့စိုက်ကမ်းအာဏာပိုင်အဖွဲ့ကပြောပါတယ်အမေရိကန်ဖြတ်တင်မော့ကဒဏ်ရာရခဲ့သူရေတပ်သားတွေကိုကုသမှုပေးဖို့လိုအပ်နေတယ်ဆိုအမေရိကန်ရေတပ်အမှတ်ခွန်တပ်ဖွဲ့ကပြောပါတယ်။စင်ကာပူရေတပ်နဲ့ကမ်းခြေဆောင်တပ်တို့ကရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေမှာကူညီဆောင်ရွက်ပေးနေပါတယ်။ USS McKay မော်ကရေတပ်သားတွေအတွက်ဆုတောင်းမြတ်တာပို့တာပါကြောင့်အမေရိကန်သမ္မတဒေါ်နယ်ထရန့်ကတွစ်တာမှာရေးသားဆုတောင်းထားပါတယ်ရှင်။